လီဗျားနိုင်ငံမှာအနည်းဆုံးလူပေါင်း40ကျော်သေဆုံးပြီးတရားကြောဒဏ်ရာရရှိခဲ့တဲ့အင်္ဂါနေ့ညဘုံခွဲတိုက်ခိုက်မှုဟာဆီယဇူးမှုမြောက်နိုင်တယ်လို့ထရီပိုလီမှာရှိနေတဲ့ကုလသမဂ္ဂသံတမန်ကဆိုပါတယ်။အသက်မကြီးပဲကျန်ရတဲ့ဆိုမာလီအမျိုးသမီးတူကဆိုရင်ကျမတို့ဟာငင်းညာရေးကိုလူချင်းလို့ဆိုမာနီယာနဲ့ယေမင်ကနဲ့ဆူဒန်ကတဆင့်ဒီလီဗျားထရီပိုလီကိုရောက်လာတာဒီမှလည်းပဲဆိုမာလီယာနဲ့ဘာမှမထူဘူးလို့ပြောကြပါတယ်။လီဗျားမျိုးတော်ထရီပိုလီရင်ခွဲယူမှာတော့အဝတ်နဲ့ပတ်ထားတဲ့လူတွေအလောင်းတွေကိုစစ်စစ်ဖို့ပြင်ဆင်ထားပြီးဆေးရုံမှာကုသနေတဲ့ဒဏ်ရာရသူတွေကတချို့ဟာသတိလင့်နေရသေးပါ။တိုက်ခိုက်မှုဟာအင်္ဂါနေ့ည7:30လောက်မှာဖြစ်ပေါ်ခဲ့ပြီးသူတို့ထင်းထင်းရေးစခန်းအပေါ်မှာ drone ယာဉ်တွေဝဲနေတာမကြသေးမီရက်သက်တပတ်တွေအတွင်ပုံမှန်ကြားနေခဲ့ရတယ်လို့အသက်ရှင်ကျန်ရင်းနေသူတွေကဆိုကြပါတယ်။ Tripoli မြို့တော်ကအရာရှိတွေကတော့ဒီတိုက်ခိုက်မှုတွေဟာလီဗျအစီပိုင်းကစစ်တပ်အကြီးကြီးခလီဖာ Haftan ရဲ့လက်ချက်ဖြစ်တယ်လို့ဆိုရတယ်ဟက်တာရဲ့တိုက်ဖွဲ့တွေဟာလီဗျားမှာနိုင်ငံတကာကအစိမ့်မှပြုထားတဲ့အစိုးရကိုတိုက်ခိုက်ပြီးတော့အာဏာသိမ်းဖို့ကြိုးပမ်းနေကြတာလည်းဖြစ်ပါတယ်